ချမ်းသာကြွယ်ဝတဲ့နိုင်ငံတွေအနေနဲ့ COVID-19 ကာကွယ်ဆေးကိုအလွန်အကျွံသုံးလောင်းထားတာမျိုးမဟုတ်ဘဲကမ္ဘာကပ်ရောဂါတိုက်ဖျက်ရေးမှာတစ်ကမ္ဘာလုံးအတူတကွာဆောင်ရွက်သွားဖို့လိုပါတယ်လို့တောင်အာဖရိကသမ္မတ Cyril Ramaphosa ကအင်္ဂါနေ့ကပြောဆိုလိုက်ပါတယ်။ကာကွယ်ဆေးလိုအပ်ကြီးအုပ်ထားတဲ့နိုင်ငံတွေအနေနဲ့တခြားနိုင်ငံတွေကိုလည်းမျှဝေပေးပါလို့ online ကနေကျင်းပတဲ့ကမ္ဘာစီးပွားရေးဆိုင်ရာ Foreign အစည်းအဝေးမှာတောင်အာဖရိကသမ္မတကအခုလိုပြောဆိုလိုက်တာပါ။နိုင်ငံတချို့မှာပဲကိုဗစ်ကာကွယ်ဆေးထိုးနိုင်ပြီးတော့တခြားနိုင်ငံတွေကမထိုးနိုင်ရင်တော့ကမ္ဘာကြီးကစိတ်ချရမှာမဟုတ်ဘူးလို့ဆိုလိုက်တာပါ။အမေရိကန်ကာကွယ်ဆေးဝါးထုတ်ကုမ္ပဏီ Moderna ကသူ့ကိုဗစ်ကာကွယ်ဆေးတွေဟာ UK နဲ့တောင်အာဖရိကမှာတွေ့ရှိတဲ့ကိုရိုနာဗိုင်းရပ်စ်ပိုးသစ်တွေပေါ်မှာကာကွယ်မှုထိရောက်နိုင်ပုံရတယ်လို့တနင်္လာနေ့ကပြောလိုက်ပါတယ်။ Moderna COVID-19 vaccine ကိုနှစ်ကြိမ်ထိုးနိုင်ရင်မျိုးဗီဇသစ် virus ပိုးကိုကာကွယ်နိုင်ခြင်းရှိတယ်ဆိုတာသူ့လေ့လာချက်မှာတွေ့ရပါတယ်လို့ Moderna ကပြောပါတယ်။ကမ္ဘာတဝန်းကူးစက်သူပေါင်းတန်း100အထိရှိလာချိန်မှာကိုဗစ်ကာကွယ်ဆေး Moderna ကသတင်းကောင်းထွက်လာတာပါ။သိပ္ပံပညာရှင်တွေကတော့ဗီဒိမာတွေ့ရှိတဲ့ virus ပိုးသစ်ကကူးစက်မှုလုံးမြင့်ပေမဲ့အခုစမ်းသပ်တွေ့ထားတဲ့ကိုဗစ်ကာကွယ်ဆေးတွေကခုခံနိုင်မယ်လို့ယုံကြည်ထားပါတယ်။ဒါပေမဲ့လို့တောင်အာဖရိကမှာတွေ့တဲ့ပိုးသစ်ကိုတော့လက်ရှိကာကွယ်ဆေးတွေကထိရောက်မှုနည်းနိုင်တယ်လို့ယူဆပါတယ်။အင်ဒိုနီးရှားနိုင်ငံမှာတော့ကူးစက်သူပေါင်းကတသန်းအထိရှိသွားပြီလို့အင်ဒိုနီးရှားကျန်းမာရေးဝန်ကြီးဌာနကဒီကနေ့အင်္ဂါနေ့မှာကြေညာလိုက်ပါတယ်။နိုင်ငံရဲ့လူဦးရေသန်း280ရဲ့3ပုံ2ပုံကာကွယ်ဆေးထိုးဖို့ပြင်ဆင်နေချိန်မှာအခုလိုပိုးကူးစက်မှုလုံးတွေမြင့်မားလာတာပါ။အမေရိကန်ပြည်ထောင်စုမှာတော့အခုစီးမြင့်တဲ့အရာအမေရိကန်နိုင်ငံသားတွေပါဝင်အသက်2နှစ်နဲ့အထက်ခရီးသွားသူတိုင်းCOVID-19 ရောဂါပိုးမရှိကြောင်းပြနိုင်မှာအမေရိကန်တဝန်လေကြောင်းလိုင်းနေစီးနင်းခွင့်ပြုမှာဖြစ်ပါတယ်။ဘရာဇီးဗြိတိန်နဲ့ဥရောပကလာတဲ့ခီးသွားတွေကိုတော့ဝင်ခွင့်ဆက်ပိတ်ထားမယ်လို့သမ္မတတဂျိုးဘိုင်ဒန်ကတနင်္လာနေ့ကထုတ်ပြန်ပါတယ်။အမေရိကန်မီနီဆိုတာကကျန်းမာရေးတာဝန်ရှိသူတွေကလည်းဘရာဇီးကလာတဲ့မျိုးဗီဇဗိုင်းရပ်စ်ပိုးသစ်အဲ့ဒီနိုင်ငံကပြန်လာတဲ့ခရီးသွားလူနာကနေပထမဆုံးအမေရိကန်မှာရှာဖွေတွေ့ရှိထားတယ်လို့ထုတ်ပြန်ကြေညာထားပါတယ်ရှင်။